တနင်္သာရီတိုင်းဘိမ်းမြုံနယ်မှာမိုးများရေကြီးမှုတွေကြောင့်စာတင်ကြောင်းတချို့ပိတ်ထားရပါတယ်။မိုးသည်ထန်လေပြင်းတိုက်ခိုက်မှုတွေကြောင့်မြေပြိုမှုတွေကြုံခဲ့ရပြီးထိခိုက်ဒဏ်ရာသူတွေလည်းရှိတယ်လို့အရေးပေါ်အကူအညီပေးနေသူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုမိတ်သန့်စင်ပြောပြပေးမှာမို့နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
တနင်္သာရီတိုင်းဘေးမြို့နယ်မှာဗုဒ္ဓဦးနေညကစပြီးတော့မိုးသီးထန်လေပြင်းတိုက်ခိုက်မှုတွေကြုံခဲ့ရပြီးတော့ရဲခွက်တချို့ရေပေးသင့်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မိုးများပြီးကျောင်းထဲမှာရေဝင်လို့စာသင်ကျောင်းတွေကိုလည်းဒီနေ့ယာယီပိတ်လိုက်ရတယ်လို့ဘေးမြို့ကမိဘမြတ်တာသူရင်းနဲ့ပရဟိတအသင်တာဝန်ခံတယောက်ကပြောပါတယ်
။ဘေးတော့ဘေးရောက်ခဲ့ကြအမတနေ့တော့ညစာဆိုမိုးထော်ရောက်တော့သူကမိုးထော်ရောက်ဆိုစာသင်တိုင်းကလုတ်ဘေးရောက်ဘူးပြီးတော့မှကျော်လို့ဒါကြက်ဘူးပချမ်းမော်လည်းမြေပြူပြီးဆိုလူထိခတ်မှုရှိရဖို့
မုံများပြီးမြေပြူတာကြောင့်အနည်းဆုံးအိမ်နှလုံးပျက်စီးခဲ့တယ်လို့မြို့ငယ်တွေကပြောပါတယ်။ဘိမ်းမြို့ဆန္ဒဝတ်ကျေးရွာအုပ်စုကကျွဲကူးကျေးရွာမှာဒီနေ့အစောပိုင်းမြေပြူကျတဲ့ကနေအိမ်နှလုံးပျက်စီးပြီးတော့နှစ်ယောက်ထဲရရတယ်လို့လည်းအရေးပေါ်အကူအညီပေးနေတဲ့မိဘမြတ်တာသွေးနဲ့ပရဟိတအသင်းတာဝန်ခံကအခုလို့ပြောပါတယ်။
အဲ့ဒါနဲ့လို့လားနဲ့လို့ဆိုသူကမြေဓာတ်ပုံမှာဆောက်အိမ်လေးဖြစ်နေဖို့သူကဒလီမိုးရယ်လေကျော်လို့ပြေကပြေခင်းနေအဲ့လေအဲ့ဒါလိုလောက်ကူတာပြူကြောဘို့တော့တာသားမဆောင်တာပြူမျိုးစုအဲ့ပါပေါ့သူကတော့အဲ့မှာကူဟာဥစ္စာဘို့သူလိုပြောတယ်ဥစ္စာဘို့နာပြောမှဆိုအတော်ကြီးဘို့နာအာပါဆက်သူကတက်သက်ဆလာပေါ့ဝဲမိမကြီးကသူကနှခုခွဲပဲနှခုခွဲဆိုနဲ့ရုံးညံ့တော့ဘို့သူကကျတော့တမပြီးအောင်မှာဆက်ကတဲ့ဆက်ကတဲ့လည်းအဲ့ထောက်မထောင်းနေဘို့ဥစ္စာပြီးနေဆက်ကတဲ့ရချီအောင်လေ
ပျက်စီးသွားတဲ့နေတွေအတွက်ပရဟိတအသင်းတွေကကူညီဆောင်ရွက်ပေးနေတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့ဇွန်လတုန်းကလည်းမိုးရွာသွန်းတဲ့အချိန်ဆောင်ကျွေးကူးချေးရွာရန်ကင်းတောင်ပေါ်ကမြေထိန်နေရန်တချို့ပြူကျပျက်စီးခဲ့ပါတယ်မြန်မာနိုင်ငံမြေပေါ်ကျွန်းပေါ်ဒေသတွေမှာဖြစ်ပေါ်နေတဲ့လေပြင်းအားနဲ့ဆဲလ်ကမြောက်အနောက်မြောက်ဖက်စီရွေးရှားနိုင်တယ်လို့မိုးစလကခန့်မှန်းထားပါတယ်မနက်ဖြန်မနက်ထီနေရာကွက်ပြီးတော့မိုးကြီးနိုင်တဲ့ဒေသတွေထဲမှာတင်းသားရီတိုင်းနဲ့ပတ်ဝန်းကျင်လိုခံမှန်းထားတာပါမိုးများလေပြင်းတဲ့အချိန်ကြောင့်ရေကြီးရေရှမ်းတာနဲ့မြေပြိုကျတဲ့တံကိုအခုနှစ်မိုးရင်းကာလမှာဒေသတချို့ကြုံတွေ့နေရလဲဖြစ်ပါတယ်ရှင်